ကမ္ဘာတဝန်းက COVID-19 ကပ်ရောဂါဆိုင်ရာစီးရင်တွေကိုပြုစုမှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့စာရင်းအရကမ္ဘာမှာ COVID အတည်ပြုလူနာတနင်္ဂနွေနေ့တုန်းက54သန်းကျော်သွားပါပြီ။အတည်ပြုလူနာအများဆုံးက American, India နဲ့ Brazil နိုင်ငံတွေဖြစ်ပါတဲ့ American ပြည်ထောင်စုမှာအတည်ပြုလူနာ17သန်း India မှာ 8.8 သန်းနဲ့ Brazil မှာ 5.8 သန်းရှိနေပါတဲ့ဥရောပမှာလည်း COVID အတည်ပြုလူနာတွေနောက်ထပ်တစ်ချိန်ထပ်တိုးနေတာကြောင့်နိုင်ငံတော်များများမှာယောဂထိန်းချုပ်ရေးကန့်သတ်ချက်တွေထုတ်ပြန်ထားကြပါတယ်ဗြိတိန်မှာ COVID positive ဖြစ်ကြောင်းစစ်ဆေးသိရတဲ့လွှတ်တော်အမတ်တယောက်နဲ့ထိတွေ့ခဲ့တဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson ဟာလောလောဆယ်တီးခြားခွဲနေနေပါတယ်ပြည်သူတွေအနေနဲ့ကာယယောဂကာကွယ်ရေးလှုပ်တင်တာကိုလှုပ်ကြဖို့လဲဝန်ကြီးချုပ်က Twitter လူမှုကွန်ရက်ပေါ်ကနေထပ်ပြီးတော့တိုက်တွန်းခဲ့ပါတယ်
I'm absolutely confident that together we can beat this disease. Don't forget.
အလုံးအတူတွဲဆောင်ရွက်ကြရင်ဒီယောဂါကြီးကိုနှိမ်နှင်းနိုင်မယ်လို့သူအခိုင်အမာယုံကြည်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ရဲ့ Twitter စာမျက်နှာပေါ်ကနေဒီကနေ့ပြောကြားခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ဟာ April လတုန်းကလည်း COVID ကယောဂါကြောင့်နေထိုင်မကောင်းဖြစ်ခဲ့လို့ဆေးရုံတက်ခဲ့ရပါသေးတယ်။လောလောဆယ်မှာတော့ယောဂါကိုကိုယ်ခံစွမ်းအားနဲ့တုံ့ပြန်နိုင်မယ်ပတိစီဝါဆေးဝါးတွေတောက်တုံးနေတယ်လို့ပြောပါရယ်ပြင်သစ်နိုင်ငံမှာလည်း COVID အတည်ပြုလူနာ 1.6 သန်းကျော်သွားပြီးမလိုအပ်ရင်အိမ်ပြန်မထွက်ရ Lockdown အမိန့်ကိုဒုတိယအကြိမ်ထုတ်ပြန်ထားပါရယ်